အလို့သတင်းတောက်ကိုပါကြီးဒီအသက်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အစိုးရဘက်ကကိုပါကြီးကသတင်းတောက်မဟုတ်ဘူးလို့ပြောပါတယ်ရှင်။ဟိုစာနေစင်းကောင်စီကရောဒီကိုပါကြီးကသတင်းတောက်ဟုတ်မဟုတ်ဆိုတာကိုဘယ်လိုမျိုးရှင်းလင်းလင်းသိထားပါလဲရှင်။
ကျွန်တော်လည်းမသိပါဘူးကြာကိုပါကြီးသတင်းတော့ဖြစ်လာမှဖြစ်လာဆိုတာလေကျွန်တော်လည်းစူးစမ်းကြည့်ပါတယ်စူးစမ်းကြည့်တော့ဟိုဘသူကမှဟိုမီဒီယာတိုက်တွေကကျွန်တော်တို့သတင်းရေးနေတာတွေတွေ့ပါတယ်မီဒီယာတိုက်တွေတခုကသူဆက်သွယ်ပြီးအလုပ်လုပ်တဲ့မီဒီယာတိုက်တခုကတော့မဟုတ်ရေဒီယိုအသံလွှင့်ဌာနတခုခုကပေါ့နော်ကျွန်တော်တို့မီဒီယာမှာကျွန်တော်တို့ရေဒီယိုသံလွှင့်ဌာနမှာကိုပါကြီးဟာဘယ်တော့ကတော့ပါသတင်းတွေရေးပူပါတယ်ပါသတင်းတွေပို့ပူပါတယ်ကျွန်တော်တို့ဘာအဆိုင်ပေးပူပါတယ်ဆိုဘသူမှတတိရှိရှိဝန်ခံပြောကြတာမတွေ့ရဘူးလေမလို့ရတဲ့ခါကျတော့ကျွန်တော်တို့ကရေးတာတားတာဘယ်သတင်းတွေရေးတဲ့ခါမှလည်းလိုသတင်းတော့ဆိုရဲနာမည်တက်တာပဲရှိတယ်။အဲ့တော့သဝန်ကြီးကပြောတာပဲရှိတယ်။အဲ့တော့ဘယ်မီဒီယာမှထုတ်ဖော်ပြီးတော့သူတို့မီဒီယာမှသတင်းပို့ဘူးပါလေရေးဘူးပါလေဆိုတာမျိုးပြောတာမတွေ့ရဘူးလေ။မတွေ့ရတော့ကျွန်တော်တို့မှဒါကို identify လုပ်ဖို့ခက်နေတာပေါ့နော်။နောက်တစ်ချက်ကဟိုသတင်းတော့မှသတင်းတော့ဆိုတာအလုံးအတိမတ်ပြီးထားလို့ရှိရင်ငွေတွေကပျောက်ပြေအကောင့်စီကိုအတိပေးတာလို့အကြောင်းကြတရားဝင်စာနဲ့ကြိုင်တိုင်ကြတာလို့complaint တားလို့ဆက်ရှိနေတခုလောက်ထားတာမျိုးလည်းမရှိဘူးလေမရှိတဲ့ခါကျတော့အောက်စီနည်းနည်းကတော့တူးရှိနေတဲ့ဒီ procedure ရဲ့ officially ဟိုတရင်တော့ဖြစ်ချင်းမဖြစ်ချင်းဆိုတာမျိုးပြောခဲ့ပါတယ်အဲကျွန်တော်တို့အနေနဲ့ကတော့တရင်တော့ဖြစ်ချင်းမဖြစ်ချင်းအရေးကြီးတာမဟုတ်ဘူးလို့ထင်တယ်နိုင်ငံသားတယောက်ရဲ့အခွင့်အရေးဆုံးရှုံးတာတော့အဓိကလို့ထင်တယ်အဲ့တန်းတော့ဖြစ်ချင်းမဖြစ်ချင်းက issue ကိုမဟုတ်ဘူးလို့ကျွန်တော်တို့ထင်တယ
်။ဟုတ်ကဲ့အခုအစိုးရဘက်ကပြောသလိုဒီကိုပါကြီးက DKBA နဲ့ပတ်သက်မှုရှိတယ်ပြောတဲ့အပေါ်မှာစာနေစင်းကောင်စီကကိုပါကြီးနဲ့ပတ်သက်ပြီးတော့ဘယ်လိုများမြင်ပါလဲရှင
့်ကျွန်တော်တို့ကနိုင်ငံသားတယောက်လို့မြင်ပါတယ်ဗျကိုပါကြီးမှမဟုတ်တန်းကြီးမှကိုပါကြီးလို့မသိတဲ့သူတခုတော့ကိုပါကြီးကတော့ဟိုသတင်းဖော်ပြလို့ဒီတော့ကိုပါကြီးလို့သတင်းဖော်ပြပဲနဲ့ဒီလိုဖြစ်ခဲ့တဲ့လူတွေဘယ်လောက်ရှိမှန်းကျွန်တော်တို့မသိဘူးလေဆိုတော့ကျွန်တော်တို့ဖြစ်စီတင်တာကတော့နိုင်ငံသားတယောက်ဒီလိုကိုနောက်မှမဖြစ်အောင်ကိုပါကြီးကဲ့သို့နောက်မှဒီလိုမျိုးဘယ်သူမှဘယ်နိုင်ငံသားမှမဖြစ်အောင်ပေါ့နော်ကျွန်တော်တို့ဘာလုပ်ကြမလဲဘာဝိုင်းပြီးဖြေရှားကြမလဲတာဝန်ရှိတဲ့သူတွေကဘယ်လိုတာဝန်ယူအောင်ကျွန်တော်တို့ကဘယ်လိုအကြံပေးမလဲဒါပဲကျွန်တော်တို့ဝိုင်းလို့ပို့လို့မယ်လို့ထင်ပါတယ
်ဟုတ်ကဲ့အခုကိုပါကြီးရဲ့မိသားစုတွေရောနောက်ကိုပါကြီးနဲ့ဒီလုပ်ဖို့ကိုင်းဘက်တွေကိုပါကြီးနဲ့ရင်းနှီးသူတွေရပါတရင်တော့အဖြစ်ကိုတရင်တော့လုတ်ခဲ့ပါတယ်ဆိုတာမျိုးအဲ့ဒီအထောက်အထားတွေကိုစာနေစင်းကောင်စီကိုတင်ပြလာမယ်ဆိုရင်ရောရှင်စာနေစင်းကောင်စီဘက်ကဘယ်လိုမျိုးဆောင်ရွက်ပေးဖို့များရှိနိုင်မလဲရှင
်စာနေစင်းကောင်စီကိုတရင်တော့ဖြစ်ကြအောင်ကျွန်တော်တို့ကောင်စီရတရင်တော့ဖြစ်ကြအောင်ဘယ်သူမှအတီးပြုတ်ပေးလို့မရဘူးလားကောင်စီကလည်းအဲ့လိုလုတ်ပေးလို့ရတဲ့ဟာမဟုတ်ဘူးအဲ့တော့ဒါကကျွန်တော်ခုနပြောသလိုပေါ့နော်ကစုံတယောက်အပေါ်မှာဒီကိစ္စကိုတာဝန်ရှိလားမရှိလားဆိုတာကိုကိုအချင်းချင်းတယောက်နဲ့တယောက်နဲ့ဟာလာဘယ်သူမှတာဝန်ရှိလဲဘယ်သူပါလုပ်ပေးနိုင်မလဲဆိုတာမျိုးကိုလွှဲချပြောကြနေကြတာလဲသာလို့ရှိရင်နောက်မှဒီလိုမျိုးဖြစ်အောင်ကျွန်တော်တို့ဘာလုပ်ရမလဲနောက်တစ်ခါဒီဖြစ်တဲ့ကိစ္စအပေါ်မှာသက်ဆိုင်ပတ်သက်တဲ့သူတွေကဘယ်လိုတာဝန်ယူမှုတွေလုပ်ကြမလဲနော်သက်ဆိုင်ပတ်သက်တဲ့သူဆိုတာသက်ဆိုင်နဲ့ဖြစ်နေတဲ့ဥပမာပြတ်မလို့ဆိုတတ်မလို့ပေါ့နော်တတ်မလို့ဒါကိုဘယ်လိုတာဝန်ယူဖြေရှင်းပေးမလဲနောက်တစ်ခါလူခွင့်ကြီးကော်မရှင်လို့ကျွန်တော်တို့ authority ရှိတယ်နော်လုတ်ပိုင်ခွင့်ပါနှင်းထားတဲ့ဥပဒေရကိုအနှင်းထားတဲ့စွတ်တော်အနှင်းထားတဲ့လူခွင့်ကြီးကော်မရှင်လို့ကိစ္စမျိုးကဘာလုပ်ပေးနိုင်မလဲဆိုတဲ့ဟာဖြစ်နိုင်ရည်ရှိပြီးလက်တွေ့ကြတဲ့ကိစ္စမျိုးကိုကျွန်တော်တို့ဟိုပို့ပြီးတော့ချင့်ကပ်ကြရင်ကောင်းမယ်တရင်တော့ဖြစ်ချင်းမဖြစ်ချင်းဆိုတဲ့ issue နောက်ကိုလိုက်နေရင်နောက်တစ်ခါဒီသက်ဆိုင်တဲ့တရင်တော့ဖြစ်ချင်းမဖြစ်ချင်းနဲ့ဆက်ဆက်တဲ့ organization ကြီးမှာတာဝန်ရှိတယ်မရှိဘူးဆိုတဲ့အပြစ်ပုံချမှုတွေကိုလိုက်နေကြလို့ရှိရင်ကျွန်တော်တို့လူရင်းမရောက်ပဲနဲ့ယုံတောင်ပြေးခွေးမြောက်လိုက်နေလို့ဖြစ်မယ်လို့ကျွန်တော်တို့ယူဆတယ်
ဟုတ်ကဲ့အခုလိုဖြစ်ပေးတာကိုကျွန်မဆွေကျေးဇူးတင်ပါတယ်ရှင်
ပေါ်ပါကြပါ